ျွန်တော်ရွာဦးကြီးမြဝတီသွားမယ်ဆိုတော့ရွာသားတွေပြောသွားကြမရှိလေကောင်းလေဟိုဘာသွားလို့မှလဲဆိုတော့ကြားဖြန့်သွားလို့မလို့တဲ့ဩလိန်နာများမြဝတီတီသွားလိန်နေသေးတယ်ကိုရွာကိုပြီးလိန်လို့ရနေတာပဲဟာကြားဖြန့်ဆိုတော့အားလုံးတည်ပြီးသားပါပဲတရုတ်စကလုံးလိန်နေသူလို့ခေါ်တယ်မြန်မာပြည်မှာတော့ online လို့လိန်နေလို့လူသိများတယ်ကျွန်တော်တို့ဖုန်းနေတယ်ဟိုနေ့စဉ်မဲပေါက်လို့စုငွေထုတ်ရန်ဖုန်းဆက်ပါဆိုပြီး message တွေရောက်တယ်မလားအဲ့ဒါကြားဖြန့်လူလိန်နေပဲသူတို့လိန်နီးတွေကစုံလုံးလို့အင်္ဂလိပ်ခေတ်ကလူလိန်ကြီးဥနေအေးတော်မှဆရာခေါ်ရမယ်ကြည်စားဖြစ်ချင်အောင်ဆောင်ပြီးလိန်နာလည်းရှိတယ်ဖုန်းထဲကိုဆော်ဝဲထည့်ခိုင်းပြီးကေပီဝေပေးရတယ်ငွေခိုးတာလည်းရှိတယ်ပစ္စည်းတွေဈေးတက်တက်သားနဲ့ရောင်းတယ်ဆိုပြီးလိန်နာလည်းရှိတယ်ကျွန်တော်တို့မသိတဲ့လိန်ကြီးတွေအများကြီးရှိမှာပဲအဖွဲတွေကလည်းဘောင်းစုံပဲနေရာဘောင်းစုံမှာသူတို့ရှိကြတယ်အဲ့လိုလူလိန်တွေစီကိုကြော်စုကသွားမယ်ဆိုတော့ရွာသားကြီးလည်းစိတ်ဝင်စားသွားတာပေါ့အခုတော့အုတ်ကြီးဘွားနဲ့လိန်နီးဘောင်းစုံငွေညင်းနီးဘောင်းစုံတက်နေတာကြားပြန့်စီရောက်လို့တော့ကြော်စုကခဏလေးနဲ့စူပါဗိုက်ဆာဖြစ်ချင်းဖြစ်မန်နေဂျာဖြစ်ချင်းဖြစ်တခုခုဖြစ်မှာပဲဒါပေမဲ့ကြော်စုလည်းဘယ်လိုသွားမှာမသိဘူးကြားပြန့်တွေကိုဆက်သွယ်လို့မရဘူးဖြစ်နေတယ်ငါ့ကိုကြားဖြန့်ချိတ်ရှာပေးစမှာကွာဆိုပြီးလာပြောတော့ကျွန်တော်လည်းဘလို့ရှာမှမပဲသိမလဲသူတို့ကလည်းလိန်သာလိန်နေတာလူလုံးထွက်ပြကြတာမဟုတ်ဘူးလေလိုင်းပေါ်မှာလည်းအကောင့်တူတွေပဲရှိတာနောက်ဆုံးကြံရမရတော့အင်တာနက်ပေါ်လိုက်ရှာလိုက်တာသူတို့လိန်ထားတဲ့လူတွေနေမှာမနေပဲအဲ့လိန်ခံထားတဲ့လူတွေရှိမှကြားဖြန့်နေရဖုန်းနံပါတ်တွေရတယ်ဆက်ကြည့်တော့ပိတ်ထားတဲ့ဖုန်းနဲ့ပြန်ဆဲတဲ့ဖုန်းနဲ့တကယ်အလုပ်လုပ်ချင်လို့ဆက်သွယ်တာပါဆိုတာကိုမယုံကြဘူးနောက်ဆုံးကြားမှာကန်ကောင်းစွာနဲ့ကြားဖြန့်တဲ့ကောင်ကယုံသွားတယ်အဲ့တော့မှသူကလည်းလိုအပ်ချက်တွေပြောပြတယ်အင်္ဂလိပ်စာတက်ရမယ်ကွန်ပျူတာသုံးတက်ရမယ်အတန်ကြီးလင်းပြတ်သားရမယ်ညောင်ဒီဒီဘာအထီးသွားနေစရာမလိုဘူးရန်ကုန်ထဲတင်လှုပ်လို့ရတာတွေအများကြီးတဲ့ညောင်ဒီထီသွားခြင်းလဲသွားထိုင်းကိုသွားခြင်းလဲသွားအဲ့လိုအပ်ချက်တွေပြောပြတော့ကြော်ဆိုးလဲအင်္ဂလိပ်စာပြန်သင်တယ်ကျွန်တော်တို့မျိုးဆက်ကအင်္ဂလိပ်စာကို10နှစ်ကျော်သင်ပြီး I love you လောက်ပဲတက်တဲ့မျိုးဆက်ကို3ရက်လောက်သင်ပြီးချိန်မှာတော့ AI ခက်ပဲကွာဘာသာပြန်ဆော့ဝဲတွေရှိနေတာပဲအင်္ဂလိပ်လိုမတက်တော့ဘာဖြစ်လဲဆိုပြီးဆက်မသင်တော့ကွန်ပျူတာကတော့အရင်ခက်တဲ့ကချက်တင်ထိုင်နေကြမှုနည်းနည်းပါးပါးတော့တက်ကြတာပါပဲအဲ့တော့ကြော်ဆိုးလဲတက်ပါတယ်ဒီတော့ကြော်ဆိုးရဲ့အများတို့ခီးရဖိုးကြီးစီဖို့ပဲကြံတော့တယ်အုတ်ကြီးတွေခက်ကောင်းနေချိန်မှာကြော်ဆုတယောက်ဘာကြောင့်ကြားဖြန့်လူလိန်လှုပ်ချင်ရတာလဲအိုက်ဇလန်ကတော့တိတ်စိတ်ဝင်စားဖို့မကောင်းပါဘူးဟိုတလောကပေါ့ရွာထဲကိုလူစိမ့်တွေအဝင်ထွက်များတယ်အရင်ကဆိုရွာကိုလာတဲ့လူစိမ့်ဆိုတာတိတ်မရှိဘူးတန်တူတန်စားတွေကိုကြက်တုံနဲ့လာလဲတဲ့သူလောက်ပဲရှိတာပဲကလည်းပေါ်သေးတာမဟုတ်ပွဲသားတွေလည်းမဟုတ်ပြန်ဆိုင်ကလေးနဲ့လာလိုက်ရွာလေးကလည်းဖေးဆိုင်မှာထိုင်လိုက်ပြန်သွားလိုက်ဆိုတော့ဘသူတွေမှဘယ်သိမလဲအဲ့လိုလူစိမ့်တွေအဝင်ထွက်ရှိတာကိုရွာသားတွေကတိတ်စိတ်ဝင်စားပါဘူးဂုံတွေပွဲသားတွေပဲနေမှာပေါ့ဂုံတွေပွဲသားများရင်စံသေးတွေပဲသေးတွေတော့မှတက်သေးတာပဲဒါပေမဲ့အုတ်ကြီးကျော်ဆိုကတော့အိတ်လို့မပြောဘူး။ရိုးမဟိုဘက်မှာလက်နဲ့ကင်တွေရောက်နေပြီဆိုတာလည်းသိနေတာ哦။အဲ့ဒါနဲ့အစည်းဝေးခေါ်တယ်။ဘာလို့ဖို့လဲဆိုတော့ရွာလုံးညုံရဲအတွက်ရွာကိုစီယိုခတ်အောင်တဲ့။ဘာကြောင့်လဲဆိုတော့တဘုံဒီလိုင်းကာကွယ်နိုင်အောင်ဆိုပဲ။ဘလို့စီယိုခတ်မလဲဆိုတော့ရွာနားမှာရှိတဲ့တစ်တွေဝိုင်းနေပဲပေါ့။ဟိုကတိုင်းစင်ထားတာကြောက်ကိုတော့ဝင်သိမ်းထားတာ။တစ်သားစီယိုလောက်ကတော့ခြေနဲ့ကန်တော့ပွင့်နေဆိုပြီးရွာသားတွေကပြောကြတာ။အဲ့ဒါဆိုလဲအုံနဲ့ကြကြနာနာစီယိုခတ်အောင်တဲ့။အခုအုပ်ဆေးက3-4000ဘီလက်မီက3000ကျော်ဒီရွာကျေးကြီးဘလို့ခတ်မလဲရွာအလှငွေစုထည့်ရအောင်လဲတရွာလုံးမွေးမဲ့ကိစ္စအဲ့တော့ဘသူမှသဘောမတူအဲ့ချိန်မှာပဲဖိုးကြီးတယောက်ကဝင်ပြောတယ်ကျော်စုမင်းကြောက်နေပြီမလားတဲ့အာဘာလို့ကြောက်ရမှာလဲဆိုပြီးကျော်စုကပြန်ပြီးတယ်လူစိမ့်နေခဏခဏတွေ့လို့ကြောက်တာမလားဆိုပြီးပြန်ပြောတယ်ကြောက်တာတော့မဟုတ်ပါဘူးဒါပေမဲ့စိုးရိမ်တာပေါ့ဗျာကို့ရွာအတွက်ပဲစိုးရိမ်တာပါဆိုပြီးကျော်စုကပြန်ပြောတယ်ပြီးတော့အဲ့လူစိမ့်နေဘသူတွေလဲဘာလာလောက်ကြာလဲသိလားဆိုပြီးပြန်ပြီးတယ်အဲ့လူစိမ့်နေဘသူတွေလဲဆိုတော့ဘသူမှသေချာမသိဘူးအဲ့ချိန်မှာပဲသူ့အဖေနဲ့လိုက်လာတဲ့ခလေးတယောက်ကဝင်ပြောတယ်သူတို့ကအဘကျော်ဆိုးစီကတနက်ကိုလိုချင်လို့နဲ့တူတယ်တဲ့ကျော်ဆိုးလဲကြောင်သွားတယ်ငါမှတနက်မှမရှိပါဘူးဆိုပြီးပြောတော့ရွာအခြားလူကြီးတွေကဝင်ပြောတယ်ကျော်ဆိုးကမင်းမှတနက်ရှိတယ်ဆိုပြီးရွာထဲမှာသတင်းပြန့်နေကြာပြီဟိုတစ်ဘက်ကတော့မင်းမြို့တက်တာတနက်သွားထုတ်တာတဲ့တက်ကမင်းကိုချစ်လုံးလို့တနက်ပါထုတ်ပေးထားတယ်ဆိုပြီးတော့ပြောနေကြသေးတာဆိုပြီးရှင်းပြဟာမဟုတ်ပါဘူးဗျာအဲ့တနက်ရှိတယ်ဆိုတော့ဘသူပြောတာတော့ဆိုပြီးပြန်ပြီးတော့မင်းတပည့်တွေပဲပြောတာလေအဲ့ဒါနဲ့ကျော်ဆိုးလဲသူ့တပည့်တွေကိုခေါ်ပြီးမေးတော့သူတို့ပြောတာဟုတ်တယ်တဲ့ကိုစီကလူရှင်အောင်ပြောလိုက်တာဆိုပဲလူမချိန်မဲ့ short ခံတော့မလို့ဆိုပြီးကြော်ဆိုးတဲ့တူတူပဲတွေကိုဆဲလဲဆဲနေရင်လဲပြီးတော့တနက်မရှိတဲ့ကြောင်တရွာလုံးကိုပတ်ပြောခိုင်းလိုက်တယ်။အဲ့နောက်ပိုင်းတော့ကြော်ဆိုးလဲအနေထိုင်ဆင်ကျင်သွားတယ်။တိတ်ပြီးဟောင်းဖောင်းဟောင်းမမလို့တော့စင်မူတန်းကိစ္စတော့မှမသိကျင်အောင်ဆောင်းလာတယ်။အရင်ကဆိုလာကုန်လို့စင်မူတန်းကြီးငွေလာမပေးရင်အိမ်ထိတောင်းတာ။အခုတော့လာမပေးလဲဘာမှမပြောတော့ဘူး။သူကောက်တဲ့ပတ်စံလေးလဲရွာမှာစင်မူတန်းမခေါ်အောင်အထက်ကိုဂားတယ်လို့ပြောတာပဲ။သူ့ဘာသူသုံးပြတာလဲဖြစ်နိုင်တာပဲလေ။တရက်တော့ကြော်ဆိုးနဲ့ကျွန်တော်လက်ဖေးဆိုင်ထိုင်နေတော့တူတူပဲတွေကလာပြောတယ်ကြာရည်အခုပဲဖုံးဆက်ပြီးစစ်မှုတန်းစင်တောင်းနေပြီတဲ့အဲ့တော့ကျော်စုကစဉ်းစားသွားပြီငါမရှိဘူးပြောလိုက်ကွာဆိုပြီးပြောတယ်ပြီးတော့မှကျွန်တော်ပဲလှည့်ဒီအချိန်ဘသူကစစ်ထဲဝင်ကျင်မှာလဲကွာနိုင်နေတော့တမျိုးပေါ့လာတိုင်းလာတိုင်းအဲ့ကိစ္စကပဲခေါင်းစားနေရငါလဲလစ်ချင်နေပြီဆိုပြီးကျော်စုကပြောတယ်အင်းလေအဲ့ဒါဆိုဘယ်လိုလုပ်မလဲဆိုပြီးကျွန်တော်ကမေးတော့အခုနာမည်ကြီးနေမြားပရိယာကြားဖြတ်နေစီကိုတွားမယ်ကွာငါနဲ့အတူစစ်မှုမထမ်းကျင်တဲ့သူတွေပါခေါ်သွားမယ်ဆိုပြီးပြန်ပြောတယ်မင်းဟာလဲအုတ်ကြီးမလို့ပဲလူလိန်တွားလို့မလို့လားဆိုပြီးပြန်ပြီးတော့အုတ်ကြီးလည်းကြားဖြတ်နဲ့တိတ်မထူပါဘူးကွာမနဲ့လင်းလာတယ်ဘသူရှာငွေဘလို့တောင်းအောင်လဲငွေဘလို့ညှိအောင်လဲပဲစဉ်းစားနေရအဲ့တော့မထူဘူးလုံးမဲ့လို့တကယ်လူလိန်စစ်ပဲလုံးတော့မယ်ကွာဆိုပြီးပြောလေနောက်ရတော့ကြော်ဆိုးတယောက်စစ်မှုမထမ်းကျင်တဲ့သူတွေသူနဲ့လိုက်ခဲ့လို့ရတယ်ဆိုပြီးကျင်ညာတယ်ဒါပေမဲ့အလက်ကတော့လိုက်လို့မရဘူးမြရီကားကဇီတာကြီးတယောက်ငါသိမ့်မယ်ပေးဆိုပြီးတောင်းတယ် လူတိုင်းအစ်မှုထမ်းညင်ကြတော့လိုက်ကြတာပေါ့ပြီးရင်ဟိုမှာလည်းအလောက်ကရအောင်နောက်ရတော့မြောက်ဦးကိုတက်ဖို့ရွာကနေထွက်ပြီးမြို့တက်ကြတယ်မြို့မတက်ခင်မှာကျော်စုကမိကွန်းလေးပြောတယ်ညီလေးတို့တို့တိုင်းပြည်ကဖြစ်ချင်တိုင်းဖြစ်နေတာမင်းတို့ငါတို့ရှင်းလို့ရတဲ့ကိစ္စမဟုတ်အဲ့တော့အရှုပ်တိုင်းပဲထားလိုက်ငါတို့အခုမြောက်ဦးကိုတက်မယ်ကြားဖြတ်နေတဲ့အတူလူတွေကိုလိန်ကြမယ်လိန်နီးတွေတင်ကြမယ်အေးချမ်းတဲ့အချိန်ဆိုတိုင်းပြည်လည်းတော်တော်လေးမွဲနေလောက်ပြီအဲ့အချိန်တို့တွေကတိုင်းပြည်ကိုကြားဖြတ်နေနဲ့ချမ်းသာအောင်ပြန်လို့ကြမယ်ကြပြန်ဟာတရုတ်ပြည်ကစခဲ့လို့အခုဆိုတရုတ်ပြည်ဘယ်လောက်တောင်ချမ်းသာနေပြီထင်လဲငါလည်းမသိဘူးဆိုပြီးကျော်စိုးဟိုပြောပြီးသူတို့တိုက်မြို့တက်သွားကြတာဗောလေနောက်နှစ်ရက်လောက်ကြာတော့မြို့ကနေတရင်တစ်ခုကြားရတယ်ကျော်စိုးတို့အဖွဲလိုက်ကြီးဖမ်းခံလိုက်ရတယ်တဲ့ဘာမှမှန်းတော့မသိဘူးထောင်မကြချင်းစစ်ထဲဝင်ရမယ်ဆိုတာနဲ့အဖွဲလိုက်ကြီးတက်ထဲဝင်သွားကြတယ်ဆိုပြီးထတ်သိရတယ်ဒါပေမဲ့ကျော်စိုးကတော့ပါမသွားဘူးသူကအသက်ကြီးနေပြီမို့ဘုံမှုရာထူးအတင်းပေးတာတော့မှငင်းခဲ့တယ်ဆိုပြီးကျော်စိုးကရွာပြန်ရောက်တော့ပြောပြတာ